ဖာသာဝါဒနာရှင်များခင်ဗျာမလေးရှားနိုင်ငံကဒီနှစ်မှပြန်လုပ်တဲ့မာရိကပြိုင်ပွဲမှာမြမအသင်းဘိုးဆွဲသွားပါတယ်တင်းလာနေ့ကမလေးရှားနဲ့ပွဲမှာတကူအဝင်ခံထားရပြီးမှ52မိနစ်မှာကျော်သူရ56မိနစ်မှာစိုးမြတ်မင်းတို့သွင်းတဲ့ဂိုးများကြောင့်1-1နဲ့နိုင်လိုက်ပါတယ်အဲ့ဒီနေ့မှာပဲအင်ဒိုနီးရှားကထိုင်းကို 1-3 နဲ့နိုင်လို့ဖိုင်နယ်မှာဒုတိယပိုင်းကျမှ60မိနစ်မှာကျော်သူရ85မိနစ်မှာစိုးမြတ်မင်းတို့သွင်းပြီးနှစ်မိနစ်ကြာမှာအင်ဒိုနီးရှားအတွက်ဇီနာအရက်ကတကိုးသာပြန်ချေနိုင်လို့မြန်မာကအင်ဒိုနီးရှားကိုနှကိုးတကိုးနဲ့နိုင်ပြီးဘိုးဆွဲခဲ့တာဖြစ်ပါတယ်။မာတိကဆိုတာမြန်မာဘောလုံးသမိုင်းအတွက်စာမျက်နှာသေးလို့ဆိုကြပါတယ်။တချိန်ကမာတိကမှာမြန်မာဘောလုံးတင်ရွှေထီးဆောင်ခဲ့ဖို့အကြောင်းဆရာခင်မောင်တွေးပြင်မနာက
မာတိကတိုင်ပွဲကတော့မြန်မာဘောလုံးသမိုင်းမှတိုင်အဖြစ်တစ်ခုဆိုရင်လည်းပြောလို့ရပါပဲ။အဲ့ဒီတော့ကျိုးစဲကျိုးစဲတိုင်ခွဲမှာအပကျေစိတ်မရခဲ့ဘူးဒီပါဦးဒီရန်ကိန်းတို့ပါလို့ပါ6964ခုနှစ်မှာအဲမတေကတိုင်ခွဲမှာကျွန်တော်တို့ဘွားလေးပြင်ပြင်းကြီးပြီးပါမအောင်ရှင်စိတ်ရခဲ့တယ်နှစ်ပါနော်ကျွန်တော်နောက်ဆုံးပို့လူခွဲမှာဒိန်ကြီးအသိကိုတကိုးကိုးမရှိနေနိုင်ပြီးတော့ကိုယ်သွင်းတဲ့လူကမမရပါဗျာဒီချင်းပြင်းနေရနေပြီးတော့မှတန်ကြီးကိုရောက်လာတဲ့ဒီချင်းပြင်းလေးကဝင်းပေါ်ပေါ့နော်ရဲဝင်းပေါ်ပေါ့မာရီကတိုင်ငွေဒီမှာကျွန်တော်တို့ကသူ့မိရတဲ့နှစ်ကူမရှိတော့ပဲဗျာရှင်လိတ်တာဟုတ်ရှင်ပါဟုတ်ပါနော်သူတရားရမယ်ဒီစိတ်ရမယ်ဒါပေမဲ့နောက်ပိုင်းကျတော့ဒီအင်ရှင်ဖြစ်တဲ့မလေးရနိုင်ငံကကူကမာရီကတိုင်ငွေကိုဇလို့ချင်းမဖြစ်တယ်ဗျာကျော်စိုးသားကရင်တော့ဒီမာရီကတိုင်ငွေအကြတိုက်ကတင်းနေအောင်ဝင်ကြိုက်ဖို့သူကဖိတ်တယ်ဒါဖိတ်ကတိုင်ငွေဆိုနောက်မင်းကြတော့အချက်တိုက်ကအတင်းကြီးတွေကိုမသိဘဲနဲ့သူကဘလို့ဘူးပြောင်းပြစ်လဲဆိုတော့ဥရောပတိုက်ကကလပ်အတင်းကြီးသုံးတင်းလောက်ကိုဖိတ်ပြီးသူအရှင်မလေးရှားတဲ့ဒီတင်းလောက်ပတ်လည်ပြန်ခွဲလို့မာရီကာဆိုရင်ပြပါခဲ့တယ်။ဒါလည်းနောက်ပိုင်းတော့စိတ်မောင်းမြင်ခဲ့ဦးကြသူတို့လည်းဘောင်းစလောဘက်ကအတင်းကြီးကြီးတွေသူတို့ဖိတ်လို့ပြရ။ဒါလည်းအတင်းကိုတောင်းမှပဲသူတို့ကမနိုင်သူတို့ကတော့အရှင်မလေးရှားကိုပြောတာ။အဲ့တော့ဒီက6နှစ်လောက်ဒီမာတိကပြိုင်ပွဲကိုရပ်ပြက်လိုက်တယ်။အခု2006ခုနှစ်ကျောက်ကမှတို့မလေးရှားရဲ့ဒီလိုနေရှားရဲ့မြန်မာရဲ့ကျူရီးယားရဲ့တိတ်ပြီးတော့ဒီနေ့မှစပြိုင်တာပေါ့။မြန်မာလူတွေတင်ကြီးအနေနဲ့ကတော့စတင်ဖွဲ့စည်းပြီးရှင်ပြင်ရတဲ့ပွဲပဲပေါ့။အဲ့ဒီချစ်ကပေါ့နော်။အဲ့တော့ဒီပြိုင်ကိုကြတော့ကျောင်းပြလာတဲ့လူငယ်တွေရှိတာလေ။အော်လူငယ်အချင်းကလည်းသူငယ်ချန်ပီယံမှာပရမရခဲ့တဲ့အတင်ဟုတ်ရ။မတိကသွားဖို့အတွက်တော့ညောလက်လက်ကိုင်လေးတင်တင်တင်။တော့ရသားလူရေးတင်တင်တင်လူငယ်လေးတင်တင်တင်အဲ့ဒီသုံးတင်သုံးဝက်ဆိုင်ကစားခဲ့ကြတယ်။ကစားခဲ့ကြတော့ခြေစုံအမှန်တကယ်ကျနိုင်တဲ့လူငယ်အတင်းကိုခြေခံပြီးဒီပါသူတို့ဘသူတို့ဖြတ်ဖြည့်ပြီးတော့ဟိုသွားပြိုင်တဲ့အနေထားရှိ။တော့အဲ့ဒီချိန်တော့သိတဲ့အချိန်ပဲဟိုဘလုံးသမားတွေရတယ်ပေါ်ရကသုံးနေကိုတကယ်လားလာပါပါကြီးကိုပြည့်ပြည့်စုံစုံနဲ့ဖွဲ့ပြီးရှင်းနိုင်နိုင်တဲ့အနေထားပေါ့ဗျာဒီသုံးနေစီစားပွဲကစားရဲဆိုရင်ပဲဒီအောင်စားအစားတွင်ကြီးပြည့်တဲ့ညဘုန်းကြီးပိတ္တတွေကစိတ်ပါဝင်စားသွားတာအားပေးကြည့်ရှိကြတာဟုတ်လူငယ်အများစုနဲ့တော့ပြန်ကြတာဖြစ်ပါတယ်ကျွန်တော်တို့ခေတ္တကတော့ဗမာနိုင်ငံတို့ဘဝနိုင်ငံစည်းဒီသားလူကတော့စိတ်ပြီးတော့ပျော်လင်းတော့မရသေးဘူးကျွန်တော်ကြောက်နေနေပြောရတယ်ဟုတ်
ကျေးဇူးပါပဲကုတ်ကမောင်တေ U23 U17 တို့မှာသာကစားနေခဲ့ကြကနေအခုခါမြမလက်ရွေးစင်အသင်းကြီးရဲ့လို့ရှိလာပြီလူငယ်ဘောသမားများပေါ်အခြေခံကနိုင်ငံတကာပြိုင်ပွဲမှာကစားခွင့်အစ်စ်မြင့်လာကဟိုတစ်ချိန်ကလို့အောင်ပွဲဆက်နိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြတယ်လို့ဆိုပါတယ်အီတလီကဘောလုံးလှုပ်ပွဲများကြောင့်အေးအေးခံထားရတဲ့ Series A က AC Milan နဲ့ Fiorentina တို့ကစ်တန်ရှော့ဖို့အယူကဝင်တာအေးနိုင်သွားပါလေ။ကမ္ဘာဖလားလေးကြိမ်ရာအီတလီကလည်း2018ခုနှစ်ဥရောပချန်ပီယံဖြစ်ရေးအတွက်ကြိုးစားပြင်ဆင်နေပြီလို့ဆိုပါတယ်။ World League အမျိုးသားဗောလီဘောပြိုင်ပွဲမှာလက်ရှိချန်ပီယံဘရာဇီးလ်ကပြင်သစ်ကို2ပွဲအေးနိုင်ရာကနေ3ပွဲဇက်တိုက်ပြန်နိုင်ကဘိုးဆွဲသွားပါလေ။ရုရှားကတတိယရလိုက်ပါလေ။နယူးယောက်မှာ US Open Tennis တိုင်ပွဲစတင်ကျင်းပနေပါပြီ။ဒီနှစ်ထူးခြားချက်ကတော့ကျင်းပတဲ့နေရာကို USTA Billie Jean King National Tennis Center လို့အခမ်းအနားနဲ့နာမည်ပြောင်းလိုက်တဲ့ကိစ္စပါ King ဟာ US Open 13 ချိန်ပါဝင်အမျိုးသမီး2ယောက်ချင်းအမျိုးသမီး2ယောက်တွဲနဲ့ကြားမ2ယောက်တွဲစုစုပေါင်း Grand Slam 39ချိန်ရဘူးတဲ့အာကအမျိုးသမီးခင်ဗျာဩစတြေးလျရေကူးသမားလစ်ဆယ်ဂျုံးကအမျိုးသမီးဗီတာ100ရင်ပေါင်တန်းကူးမှာနောက်လီဘီလန်ဒန်ကလည်းအမျိုးသမီးဗီတာ100လိပ်ပြာကူးမှာကမ္ဘာစံချိန်အသီးသီးတင်လိုက်ကြပါတယ်ကဲခင်ဗျာနောက်တစ်ပတ်ပုံထူးကြကြမှာပြန်ဆုံကြပါစို့အားသာဝါသနာရှင်များရှင်လန်းချမ်းမြေ့ကြပါစေ။